ကျွန်တော်ဝင်းမင်ပါပင်လုံငင်းချင်းညီလာခံမကြာခင်ကျင်းပနိုင်ရေးပြင်ဆင်တဲ့အနေနဲ့အစိုးရနဲ့ NCA အဖြစ်ရဲ့လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဆွေးနွေးနေတာကိုနောက်တစ်ရက်ထပ်တိုးလိုက်ရပါတယ်ဒီပထမအကြိမ်လှုပ်ဖွဲ့ညီနိုင်စည်းဝေးကိုဘာကြောင့်အခုလိုရက်ထပ်တိုးလိုက်ရတာပါလဲပင်လုံညီလာခံကျင်းပနိုင်ဖို့ရက်ကိုအတိပြုနိုင်ပြီလို့အများယူဆထားတာကရောဘလို့အချိန်တွေမှာရှိနေပါလဲဒီကြောင့်ကျွန်တော်ဝင်းမင်ကဒီဆွေးနွေးပွဲတွေမှာပါဝင်နေတဲ့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့တရုတ်ကထာခုံမြင့်ထွန်းကိုတည်တဲ့မိငယ်ထားပါလေ။ဟုတ်ကဲ့ဥခုံမြင့်ထွန်းခင်ဗျာဒီလာမယ့်ရွေးကောက်ပွဲမတိုင်ခင်လှုပ်ဖို့တင်နေတဲ့ဒီပင်လုံငင်းတဲ့ညီလာခံအချို့အဖြစ်ပေါ့နော်။အခုဒီ NCA လက်မှတ်ထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရချာအခုလုပ်နေတဲ့ဆွေးနွေးပွဲမှာနောက်ဆက်တစ်ရက်အဖြစ်နဲ့ဒီ29ရက်နေ့ကိုပေါ့နော်ဖတ်တိုးလိုက်ရတယ်လို့ကြားပါတယ်။အဲ့တော့ဘာကြောင့်အဓိကအခုလို့ဖတ်တိုးလိုက်ရတာလဲ
။အဓိကအချက်အနေနဲ့ကတော့အခုသရုပ်ထပင်လုံးစီဝေလို့ဖို့ဆိုတဲ့ကိစ္စကတော့အခြေခံအဖြစ်တော့သဘောတူညီမှုတွေတော်တော်များများလည်းရထားပြီးဖြစ်ပါတယ်။ဒီညီလာခံဖြစ်ဖို့ကတော့ရခိုင်တော်တော်များသွားပြီးဖြစ်ပါတယ်။သို့ဒီတူရဲ့သရုပ်ထပင်လုံးစီဝေမှာချုပ်ဆိုမဲ့ပြည်တော်ဘုံစာချုပ်အစိတ်ပိုင်း၃နဲ့ပတ်သက်ရင်လည်းကျွန်တော်တို့သဘောတူညီမှုတွေပေါ့လေတော်တော်များကျွန်တော်ရထားပြီးဖြစ်ပါတယ်။သို့တော်လည်းပဲဒီကာလမှာလုံခြုံရေးဆိုင်ရာပြည်နယ်ပေါင်းစည်းခြင်းဆိုတဲ့အပေါ်မှာနောက်တစ်ခါ GNCN ဆုံးဖြတ်ချက် NC account ဖော်မှုဆိုင်ရာညှိနှိုင်းစီ GNCNအစည်းအဝေးမှာတော့ငါကျွန်တော်ဆုံးဖြတ်ခဲ့တာရှိတယ်။အဲ့ဒါတော့ပြစ်ခတ်တိုက်ခိုက်မှုပူတွဲဆောက်ကြည့်ရေးကော်မတီရဲ့အစည်းအဝေးတွေနဲ့နောက်တစ်ခါနှစ်ဖက်ကြ bilateral အစည်းအဝေးတွေကိုတပြိုင်နက်တည်းလုပ်ရမယ်ဆိုတဲ့ဟာအဲ့ဒီပုံမှာတော့ကျွန်တော်တို့သူ့ဘက်ကိုယ့်ဘက်အမြင်တွေမှာတော့အနည်းငယ်ကွာတာတွေရှိနေမတူသေးတာပေါ့လေအဲ့ဒါကိုညှိဖို့တော့လိုပါတယ်။လိုသေးတဲ့ခါကျတော့မိမိတို့တက်ဆိုင်ရာအဖွဲ့အစည်းတွေကြားမှာဒါပြန်ပြီးတော့မှအစိုးရညှိနှိုင်းရပြီးတော့29ရက်နေ့ကျရင်အဲ့ဒီပုံမှာပြန်ပြီးသဘောထားပေးကြမှာဖြစ်ပါတယ်။
ဟုတ်ကဲ့အဲ့တော့ဒီအခုတည်နေတဲ့ပြဿနာလို့ပြောရမှာပေါ့နော်လူကြုံရေးဆိုင်ရာပြန်လည်ပေါင်းစည်းမှုရဲ့နောက်တစ်ခုကတော့ဒီ GMCM ရဲ့ဒီဆုံးဖြတ်ချက်ပေါ့နော်အဓိကတော့ဒီ GMC နဲ့ပတ်သက်တာအဲ့ဒါတွေအတွက်ကိုဘယ်လိုဖြေရှင်းတင်လဲလို့အကျဉ်းသိတယ်။အ
ော်အဲ့ဒါကတော့အဓိကကတော့ကျွန်တော်ကယုံကြည်မှုပေါ်မှာအခြေခံတာဖြစ်ပါတယ်။ဒါတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုအားကောင်းရင်ဒီကိစ္စတွေကပြောရတော့တဲ့ကိစ္စတွေမဟုတ်ဘူး။သို့တော့ကျွန်တော်တို့ကအချိန်ကာလအပြည့်ဆွေးနွေးမှုတွေကလည်းနည်းနည်းဤလာတဲ့ခါမျိုးမှာဒါတွေကဖြစ်တတ်တဲ့သဘောပါပဲ။အဲ့တော့ဒီကိစ္စရည်နဲ့ပတ်သက်လို့ရှိရင်တော့မတူညီသေးတဲ့သဘောထားတွေပေါ့နော်အခုစကျွန်တော်တို့2020လုံးအစလိုက်လုပ်ငန်းစဉ်တွေဆွေးနွေးတဲ့အခါမှာ NCA counter form ဆိုင်ရာမူပေါင်းတွေဆွေးနွေးတဲ့အခါမှာကျွန်တော်သဘောတူနိုင်တာတွေရှိတယ်မတူနိုင်သေးတာတွေရှိတယ်အဲ့တော့ကျွန်တော်ကသဘောတူနိုင်တဲ့ဟာတွေတူနိုင်တဲ့အဆင့်မှာကျွန်တော်လက်ခံပြီးတော့မတူနိုင်သေးတဲ့ဟာတွေကိုတော့2020အလွန်ကြာနဲ့ဆက်ပြီးတော့ဆွေးနွေးကြမယ်ဆိုတဲ့ခေါင်းစဉ်ထဲမှာဖိတ်ပြီးတော့ဆက်ဆွေးနွေးကြမယ်ဆိုအဆင့်ပြေးနိုင်ပါတယ်ဆိုနေတူရဲ့ကျွန်တော်တို့ကအချိန်ကာလအဖြစ်လည်းပဲဒီGMC အစည်းအဝေးတွေဆိုလို့ရှိရင်အချိန်နည်းနည်းယူလိုက်ရမှာပေါ့။အမှဩဂုတ်လအတော်တွင်းမှာပဲပြီးအောင်လုပ်ရဲဆိုတာကစက်တင်ဘာလလို့လောက်ကိုအချိန်နည်းနည်းယူပြီးတော့ဆွေးနွေးကြမယ်ဆိုရင်ဒါအဆင်ပြေသွားမယ်လို့မြင်ပါတယ
်။ဟုတ်ကဲ့အဲ့တော့တူတိုင်းတာတွေကိုအခုရလည်သလောက်အလျှော်တင်လုပ်ပြီးတော့ဆွေးနွေးဖို့ခက်တဲ့ကိစ္စတွေတော့လောက်ကိုရွှေ့လိုက်မယ်တဘောပေါ့နော်
။ဟုတ်ကဲ့
ဟုတ်ကဲ့တော့အခုဒီပင်လုံးကိုကျင်းပမယ်ရက်ပေါ့နော်။အခုသတို့ထားအချိန်သမမှုအနေထားမှာရောအတီးကျွတဲ့အနေထားကိုရောက်ပြီလား
။ဒီရက်ကိုကတော့အကြမ်းများဖြစ်တော့ဒီအဂုလဒုတိယဘက်ကိုမှန်းပြီးတော့လုပ်နေကြတယ်။ရက်ပိုင်းကိုတော့အတိအကျတော့ကျွန်တော်သတ်မှတ်မှုတော့မလုပ်နိုင်သေးဘူး။ဒီ29ရက်နေ့မှာတော့ဒီရက်သတ်မှတ်ရေးကိစ္စလိုမျိုးသဘောထားတွေပေါ့လေ။ဆွေးနွေးနိုင်မယ်လို့မျှော်လင့်ပါတယ်။ပြီးရင်တော့ GNCN အကျိုးညှိနှိုင်းအစည်းအဝေးရှိမယ်။ GNCN အစည်းအဝေးရှိမယ်။အဲ့ဒီအစည်းအဝေးတွေလည်းဖြစ်သွားဖို့လိုပါတယ်။အဲ့ဒီအစည်းအဝေးတွေဖြစ်သွားတယ်ဆိုရင်တော့ဒီလကဟိုအောင်မြင်မြင်ကျင်းပသွားမယ်လို့ယုံကြည်ထားပါတယ
်။ဟုတ်ကဲ့အဲ့တော့ဆိုလိုတာကတော့ဒီညီလာခံကျင်းပမယ့်ရက်ကိုအတည်ပြုနိုင်တာတော့လာမယ့်ဒီ GICM အစည်းအဝေးကျမှအတည်ပြုနိုင်ပြီးတော့အခုကတော့ဒီသဘောထားတွေယူထားတဲ့သဘောပဲပေါ့နော်အခုထပ်တိုးထားတဲ့ရက်မှာ
ဟုတ်ပါတယ်ခင်ဗျာ
ဟုတ်တယ်အဲ့တော့အခုလို့သဘောထားယူအောင်ဘလို့အခက်အခဲတွေဖြစ်နေလို့လဲဒီရက်သတ်မှတ်မှုနဲ့ပတ်သက်လို့တချို့ကတော့ဒီပြည်ချိုင်းဝန်ကြီးဌာနလည်းစင်ညာထားပြီးပြီပေါ့နော်ဒီ August လပဲကျမှလုပ်မယ်ဆိုပြီးအတည်ကြတော်တော်များများကတော့အတည်ပြုထားပြီးပြီလို့ယူဆထားပါတယ်ဟုတ်ကဲ့ဘလို့ဖြစ်နေလို့လဲ
ဟုတ်တယ်သဘောတူညီချက်ဆိုတာတဲ့ကျွန်တော်တို့သဘောထားရှိကြတာပေါ့လေဘာလို့လဲဆိုတော့ကျွန်တော်အလုပ်အဖွဲ့တွေကကျွန်တော်တို့မှာဒါဆွေးနွေးညှိနှိုင်းလို့သို့တော်လည်းဆုံးဖြတ်ပြီးတော့အတူတူတဲ့အချင်းကတော့ကျွန်တော်လုပ်လို့မရဘူးပေါ့နော်ကျွန်တော်တို့ကသဘောထားရှိကြတာဆိုကိုခိုင်ရအစုအဖွဲ့ကဒီမှာပြန်ပြီးတော့မှအတူတူချက်တော့ပြန်ယူရမှာဖြစ်ပါ
အခုလိုအသေးစိတ်ရှင်းပြပေးတာကျေးဇူးပါဦးခင်ဗျာကျွန်တော်ဝင်းမင်ပါ